မင်္ဂလာပါခင်ဗျာဒီနေ့တဲ့ဒီလိုင်းစီစဉ်မှာတော့နိုင်ငံတကာ PR ရဲ့ကြောင့်မြန်မာနိုင်ငံရေးပေါ်မှာရက်ခက်လာနေတဲ့အကျိုးဆက်တွေကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ပြည်နယ်အရေးမှာအစိုးရရောစစ်တပ်ရောဝေဖန်ခံနေရပေမဲ့လည်းအဓိကကတော့စစ်တပ်မှာတာဝန်ရှိတယ်ဒါကြောင့်လည်းအရေးယူရမယ်ဆိုပြီးလှုပ်ဆော်လှုပ်ရှားမှုတွေလည်းအခုဆိုရင်နိုင်ငံတကာမှာအရှိန်မြင့်လာနေပါတယ်ဒီလိုစစ်တပ်ပေါ် PR ပေးနေတာတွေကမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးချိုးဖောက်မှုမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လဲပြန်လည်သိမြင်ရေးအပေါ်မှာထိခိုက်လာနိုင်တယ်လားဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြန်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နူးလည်းလေးလိုက်ပေါ်မှာရောက်နေပါပြီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့ကဦးအောင်သူငယ်တင်နာဆရာဦးတီရဆွေးကိုလေးလိုက်ပေါ်မှာရောက်နေကြပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်ပြန်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုကြားချင်ပါတယ်ဒီမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာအဓိကပြစ်မှတ်ထားနေတဲ့စစ်တပ်ကိုပြားပင်းရဖြစ်ဒီဒီမိုကရေစီအတွင်းကူပြောင်းရေးမှာအကောင်းဆုံးတက်ရောက်မှုတွေနဲ့ပတ်သက်လို့အရင်ဆုံးတော့ဒီပင်နယ်ဆင်းနေတဲ့ပုံကိုရဲ့အမြင်ကိုကြားချင်ပါတယ်ဆိုတော့ကိုအောင်သူကြီးရဲ့အမြင်ပေါ့လေအရင်ဆုံးဒီအကောင်းဘက်ကိုဦးတည်နိုင်တဲ့နယ်လို့ပြောနိုင်တဲ့အပိုင်းကိုအရင်ဆုံးဆွေးနွေးပေးစီချင်ပါတယ်ကိုအောင်သူကြီးခင်ဗျဟု
တ်ကဲ့ဟိုအကောင်းဘက်ကိုတော့ပြောမယ်ဆိုရင်တော့ရှားပါတယ်ခင်ဗျအခုအနေထားကကျွန်တော်တို့မြန်မာနိုင်ငံဒီဘက်ခေတ်တမိုင်းမှာပေါ့နော်မကျုံစဖူးလောက်နိုင်ငံတကာပြားရည်အပြင်းထန်ကြုံရတဲ့အနေအထားကိုကျွန်တော်မြင်ပါတယ်ဆိုတော့အထူးသဖြင့်ကလည်းဒီနိုင်ငံတကာကအခုလက်ရှိလူ့ကျုံရေးကောင်စီကစလို့လူခွင့်ရေးဟိုကော်မတီအဆုံးပေါ့နော်အကုန်လုံးကကျွန်တော်တို့တိုင်းပြည်ကိုဘာဘယ်လိုခေါ်မလဲပြားရည်စလာနေတယ်နောက်တစ်ခါဒီချက်ပြီးတော့လည်းဟိုပိတ်ဆို့ဒဏ်ခတ်မှုတို့အရေးယူမှုတို့ဟိုစသဖြင့်လုပ်ရမယ်လုပ်တဲ့အနေထားမျိုးလည်းကျွန်တော်တွေ့နေရတယ်ပေါ့နော်ဆိုတော့ဒီအနေထားမျိုးမှာတော့ကျွန်တော်ထင်တယ်အကောင်းဘက်ကဟိုရှာပြောဖို့ခက်တဲ့အနေထားဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးဆွနေရကျေးဇူးပါဆိုတော့ကိုတီယာသူ့ရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီဟိုအစိုးအကောင်ရိုက်ခတ်လာနိုင်တဲ့အလားအလာတွေထဲမှာအကောင်းဘက်ကကြည့်မယ်ဆိုရင်ကြည့်လို့ရနိုင်တဲ့အနေထားဘာများတွေ့မိပြီလဲ
အကောင်းဘက်ကတော့ဗျာပြင်းလင်းပြောရင်ကျွန်တော်ပြည်ရေးရေးပါပြန်ကြည့်လိုက်မယ်ဆိုရင်အကောင်းဘက်ကတော့တော်တော်ရဲ့ဒီကျွန်တော်တို့နိုင်ငံရေးပါပေါ့နော်အဲဆက်လက်ပြီးတော့တို့ရက်ပြီးဆုတ်ရှားဖို့ဟာဆေးရှောက်အဖြစ်ကြီးရတဲ့ကိစ္စတွေတော်တော်များများဟာရက်တန်သွားတာပေါ့နော်ဟိုအားနေသွားတယ်အဲတက်ပြေသွားပြီးရှိတာပေါ့ဆေးရှောက်လက်ကနေပြီးတော့ဟာကျွန်တော်တို့ဒီဟိုဘူဒီမြောက်ပိုင်းကိုနောက်တန်သွားပြီးရှိသွားနေတဲ့ကိစ္စတွေအားစားအဲကျွန်တော်တို့ဒီလူအိမ်မက်တွေဟာတော်တော်လေးဟိုရုံရုံအားနေသွားပြီလားပေါ့နော်ဆိုတော့ပြင်လာတော့ဗာလို့ဆိုကျွန်တော်တို့ဒီအသက်ကိုရင်တော့ကျွန်တော်တို့အခြေပြုပြီးတော့ဟာတက်တော့တာတန်ပြီးကိုအဲ့ဒီဟာလည်းတော်တော်ကဒါကလည်းစီစီစီလို့ဟာအရေးကြီးဆုံးဖြစ်တယ်ဆိုတော့အချက်ကဟိုကျွန်တော်တို့ဒီမိခုံးထုတ်စရာဖြစ်လာပြီးတော့တကယ်တမ်းတော့ကျွန်တော်တို့တိုင်းပြည်ကလုံးပြလုံးထိုက်တာတွေကိုလုံးပတာတွေတိုင်းပြည်ရဲ့အနာဂတ်ရှိရောတိုင်းပြည်ရဲ့တည်ရမှုရောတော့အားလုံးကတကယ်ကိုကျွန်တော်တို့အရေးပါတယ်ဘယ်လိုအင်အားကအဓိကမဟုတ်ဘူးဆိုတာကအပြည့်အစုံဖြစ်စားလာတဲ့နိုင်ငံရေးပါပဲတော့ဒါကကျွန်တော်နိုင်ငံရေးချင်းရှာမှာတတိယပုံကျွန်တော်သုံးတဲ့ရင်တော့ကျွန်တော်တို့လက်မှာဟိုအန်ရန်ကြည့်အောင်သုံးတဲ့မယ်ကျွန်တော်ဒီကမှာနိုင်ငံကျွန်တော်ဒီရက်ဖက်နိုင်ငံကြီးအားကောင်းလာတယ်ကြာအကြောင်းရှိတယ်တော်တော်လည်းပဲဟိုအခုဘက်ကဘလို့မှကျွန်တော်ဟိုရုပ်ဆက်နိုင်တဲ့အနေအထားမမြင်ရတဲ့ဒီအကောင်းတွေပြောရတာတော့တိတ်တော့အရသာမရှိဘူးကွာဟိုကျွန်တော်တို့တိုင်းပြည်မှာဒီလိုတွေဆူဆူသွားမှုကျွန်တော်တို့ဒီနိုင်ငံတကာတွေဒီတက်တော်နဲ့အစိုးရတွေကိုခွဲပြီးတော့ကျွန်တော်တို့ခုလိုမျိုးပြားပေးတော်လည်းပဲကျွန်တော်တို့ဒီသက်ကောင်းစီအခြေခံဥပဒေပေါ်မှာအထူးထူးရဲရတဲ့ပြတော်မှုတွေတစ်ခုကိုရဲရတစ်ခုကိုထိတာပဲဆိုအစိုးရအနေနဲ့လည်းဘလို့မှဒါဟိုတက်ကိုရိုက်တာလည်းကျွန်တော်တို့လက်မဆိုင်ဘူးလို့မီးလို့ရတဲ့အနေအထားမှာအခုစိန်ချုံကြီးရိုက်ခံရပါတယ်။ဆိုတော့ကတော့ဟိုကျွန်တော်တို့ကအကောင်းဆက်အစိုးရပူကြရတယ်။အကောင်းဆုံးပြည်ရဲ့နိုင်ငံရေးမှာကျွန်တော်တို့ဒီဟိုဘတော်ဒီကျမ်းတော်ဘက်ကနေပြီးတော့နောက်တစ်ချော့ပြန်လာဖို့ကြိုးစားနေတဲ့ကိစ္စကတော့တော်တော်လေးအားနေတော့အခုချိန်ကိုကျွန်တော်ထင်တယ်တပည့်အာနာကိုအားလို့ရတာကျွန်တော်တို့အစိုးရကျွန်တော်တို့အစိုးရဆက်ဆံရတာပြောနေတာအစိုးရလို့ဆိုအားလို့ရတော့ကျွန်တော်ထင်တယ်လက်တော့နေကြပါအောင်လို့ဒီအစိုးရကိုလည်းရှေ့မှာထိုးကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံကမကြုံဘူးသေးတယ်ပေါ့နော်ဒါကမှမကြုံဘူးတဲ့နိုင်ငံကပြားလေးကိုကျွန်တော်ရေဆိုင်ရမယ်ဟုတ်လားလက်ရှိအခုရောက်တဲ့တိုးပြီးရေဆိုင်ခန်းနဲ့အနေထားမျိုးမြင်ရတာပြီးတော့ခင်ဗျာ
ဟုတ်ကဲ့ကိုတော်သူငယ်တို့တခုပြန်မေးချင်တာရှိပါတယ်ဆော့ဆော့ဟိုအကောင်းဘက်ကတိတ်တုံးသက်လို့ရနိုင်တာမရှိဘူးဆိုပေမဲ့ဒီလိုပေါ့လေအဓိကစစ်တပ်ပေါ်မှာဟိုအရေးယူလာရတဲ့ပြားပေးလာတယ်ညလာရတဲ့မြားစစ်ဟိုတပ်ဘက်ကအပြုံမှုပြောင်းလာတာမျိုးဒါမှမဟုတ်ပြီးခဲ့တဲ့လောက်ရမျိုးတွေနောက်မဖြစ်အောင်ဆိုပြီးသင်ငန်းစာယူရမျိုးစသဖြင့်ဒီလိုပေါ့လေအဲ့လိုအကောင်းဘက်ကကြည့်မယ်ဆိုရင်ဒီလိုမျိုးရလာမျိုးရောရှိလာနိုင်စရာအကြောင်းများမြင်မိလား
အဲကျွန်တော်မြင်တာတော့ဗျာဒီလိုဟိုအခုလက်ရှိပေါ့နော်အစိုးရဘက်ကရောတပ်မတော်ဘက်ကရောဟိုကြိုင်ထားတဲ့ရက်တီချက်ကတော့ဒါအချုပ်ချာအာဏာပေါ့နော်ဒီတိုင်းပြည်ရဲ့အချုပ်ချာအာဏာကိုထိပါတယ်ဆိုရဲ အမြင်အနေပြီးတော့ခြင်ရတာရှိပါတယ်။အဲနောက်တစ်ခုကကျတော့လေဒီနိုင်ငံတကာက PRP မှုတွေပေါ်မှာဘာကောမလဲလိုက်ရောပြီးတော့ဟိုလှုပ်ဆောင်မဲ့အနေထားတွေနဲ့အခုချိန်ကြီးတော့မတွေ့ရသေးဘူးပေါ့နော်။ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်ထင်တယ်ခုနပြောလိုပါပဲဒီစက်ဘက်ကနေပြီးတော့ဟိုဘာကောမလဲပြည်ပြည်ကြောင်းလေးကြီးတွေပြစဉ်းစားလာမယ်ဆိုတော့ဟိုသဘောထားတော့ကျွန်တော်ထင်တယ်ဟိုခက်လိမ့်မယ်ထင်တယ်။နောက်တစ်ခုကကျတော့ကျွန်တော်တို့မြင်တာတော့ဟို basic mentality ခေါ်တော့ဗျာ။ငါတို့ရန်သူတွေပတ်ချလဲဝိုင်းကားကြီးဆိုတော့သဘောမျိုးကတည်းကပုံများစဉ်းစားမလားဆိုတဲ့အနေထားမျိုးမြင်မိပါတယ
်။ဟုတ်ကဲ့ဆိုတော့ဟိုဒီလို PRP အရေးယူမှုတွေကြောင့်ဒီလိုဟိုအယတားစုအနေနဲ့ဟိုပူးပေါင်းလာတာမျိုးဒီဒီမိုစီဘက်ကိုရင်းလာတာမျိုးတက်စားလို့ရှိရင်နိုင်ငံရေးအရဟိုတင်းမာနေတဲ့အခြေအနေမျိုးတွေရောပုံများလာတယ်လို့ပြောနိုင်မလားတချို့ကစိုးရိမ်တာဒီလိုပြန်လည်တင်းမြတ်ရေးအတွက်အခက်အခဲတွေဆင်ခွန်မှုတွေရောရှေ့လျှောက်ပိုကျုံဝတ်နိုင်တယ်ဆိုပြီးတော့ဟိုအားကြီးလောက်တာမျိုးတွေလည်းရှိနေတာဆိုတော့
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ပေါ့နော်တက်ပြည့်အပိုင်းကတော့သူကအစိုးရရဲ့ဟိုဘာခေါ်လဲဥဆောင်မှုနောက်ကိုလိုက်ပါတယ်ကျွန်တော်ယူရဖြစ်အစိုးရအနေနဲ့ဒီကြံစည်တွေပေါ်မှာကျွန်တော်ဥဆောင်ပြီးတော့ဖြေရှင်းမလဲဆိုတော့အနေထားပေါ်ကသူတို့လိုက်တာများပါတယ်ဆိုတော့ဒါအိမ်မဲ့လည်းတစ်ခါကရှိတာကအစိုးရအနေနဲ့သူတို့ကိုဟိုဘာခေါ်မလဲကောက်ွယ်မပေးနိုင်ဘူးဒါမှမဟုတ်ဆိုလို့ရှိရင်လည်းအစိုးရအနေနဲ့ဟိုဘာခေါ်မလဲလူအပ်တဲ့ဆွမ်းဆောင်မှုတွေပေါ့နော်ဆိုတော့ဒီလိုမျိုးချီးကျူးအောင်မပြနိုင်ဘူးဆိုရင်လည်းတက်ကသူ့ဘာသာသူစဉ်းစားပြီးသူ့ဘာသာသူလုပ်တဲ့လမ်းကြောင်းမျိုးပဲကိုကိုရွေးချယ်သွားနိုင်တယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့။ကိုတီယာသွေးသဘောထားခင်ဗျာအခုကျွန်တော်တို့စောစောပြောသလိုပေါ့လေဟိုဟိုကောင်းလာနေတဲ့အလားလာတဲ့အစိုးဘက်ကဦးတည်နေတာများရဲ့ဆိုတော့အစိုးဘက်ကဦးတည်နေတဲ့အပိုင်းတွေမှာဘယ်လိုအပိုင်းတွေကပို့ပြီးတော့များလဲ
။အဓိကအရာအခုကအလုံးကိုအင်းဖယ်ပြီးတော့ကျွန်တော်တစ်ချက်တည်းပဲဗျာဟိုကျွန်တော်ချုပ်ခွက်မိနေတာဒီဟိုအင်းပြေလို့ကိစ္စမျိုးကျွန်တော်ဒီလိုအများကြီးတတ်ထားတယ်လို့ဟိုတကယ်တကားယူဆတယ်ဒီအပေါ်မှာပဲပြည်ပြီးတော့ကျွန်တော်တို့ဒီ ethnic cleansing လို့ genocide ကိုပြောပြီးတော့အခုကတော့ညာပံပေးပြီးဝိုင်းတာပေါ့ဗျာဆိုတော့တခြား issue တွေကတော့ရောက်သွားလို့တော့ပါလို့ချို့ယူနေကြတယ်ရနေပြီးတော့ NCC က solution တော့ဘူးလို့ဖတ်ပြောရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့နိုင်ငံတကာအနေနဲ့လည်းဒီ genocide ကိုဘာလို့ solution လို့တို့ကတို့ကိစ္စဖြစ်သွားပြီဆိုတော့တို့ကလည်းဒီမှာအားထည့်ပြီးဝိုင်းနေတာဆိုတော့ခတ်တာကပြဿနာကတို့ကပြဿနာကြီးအများကြီးဖြစ်ရတယ်မှာအရှက်ခက်ဆိုတော့အဲ့ဒီပြဿနာတွေဒီလိုအများကြီးဆက်တာလည်းဖြစ်တာဆိုတော့အဲ့ဒီကိစ္စကိုအစိုးရအခုဒီလိုဟိုအခုမကြသေးမိကြမှာပေါ့နော်ဟိုတော်တော်လေးနောက်ကျပြီးမှလုပ်ရလို့ပြောရမယ် first timing mission ဒီနေ့ကတော့ကျွန်တော်တို့ဒီမှာ independent inquiry ဟိုပေါ့နော်ကျွန်တော်တို့ဒီစုံစမ်းစစ်ဆေးဟိုအဖွဲ့လေးကိုကျွန်တော်တို့ဖွဲ့တယ်ကျွန်တော်တို့ဒီဖိလစ်ပင်းလို့ဆိုကျွန်တော်တို့ဂျပန်နိုင်ငံသားတွေပါတဲ့ဟာမျိုးပေါ့နော်ဖွဲ့ပြီးတော့တော့ဒါကို defend လုပ်ဖို့ကြိုးစားတာပေါ့နော်ဒါပေမဲ့မိတို့ပြန်စုပြေးရမှာကြာတကယ်ဆက်ချက်ကြီးတစ်ချက်ကဒီတော့ပြောတဲ့ဒီဟိုပါပေါ့နော်ဒီကျွန်တော်တို့ဒီစုံစမ်းစစ်ဆေးဖွဲ့ရတယ်ပြီးတော့ပေါ်တော့ဒီအချက်တွေကနိုင်ငံတကာရှင်းတတ်တော့လားမရှင်းတတ်တော့လည်းဒီကိစ္စကိစ္စတွေလည်းရှိပြီးတော့ကျွန်တော်အသေးသေးကိုဝင်ကြည့်လို့မရမချင်းသက်သက်သာရှာမယ့်ကိစ္စကကျွန်တော်တော့ဆောက်ချုံသွားမှာပဲဆိုတော့ဘေးထိုင်နေကျွန်တော်ကဒီမှာတော့သက်သက်သာတစ်ခုရှိတယ်လူတွေပြန်လာဖို့ကသက်သက်သာတစ်ခုဟလာလူကြီးကိစ္စတွေပါတယ်ဟောတော့ဒါကသက်သက်သာတစ်ခုသက်သက်သာဒီဂျာဆွေးမှုကိစ္စကသက်သက်သာတစ်ခုအနေနဲ့ရှိတယ်အဲ့ဒီအတန်ပြေးပြင်းထန်ပြီးရကျတဲ့ကဘာလုံးဝိုင်းစီအားပေးရဲ့အဆင့်ကိုရောက်တာဒီအချိန်ကတော့လာတယ်ပေါ့နော်ဆိုတော့အစိုးရဒီအရောဖြေနိုင်မှုဆိုလို့ရှိရင်ဒီလိုချင်းတက်ကိုအရန်မဲပြီးတော့တစ်ဖက်ကလည်းဖြားရည်လာတယ်အဲ့ဖြားရည်ကဘာဖြစ်လဲဆိုတော့တရားရည်ဒီလိုခံရမှာတစ်ဖက်တစ်ခုလည်းခံရမှာမဟုတ်ဖြားရည်အမျိုးစိတ်လာတာပေါ့ဆိုတော့အစိုးရကလည်းလက်ပိုက်ကြည့်နေတယ်ဒီကိစ္စကဝန်မကူဘူးအစိုးရကဖြားပေးတယ်ဆိုတော့တရားရည်ဒီလိုဖြေတယ်ဆိုတော့တက်ကိုကျွန်တော်အဲ့ဒီလိုရည်ရည်လို့မရရင်တရားရည်ဒီလိုဖြေတဲ့ဖြားကျွန်တော်အားလုံးကကြားရတယ်ကျွန်တော်တို့ကလည်းလည်းတက်တပြီးကြောက်ကြောက်လက်ညှိုးဆဲတဲ့ကိစ္စလည်းဒီကိစ္စဖြစ်တော့ကျင့်ကြလို့အကျိုးပါလေအစိမ့်စိတ်ပုံပေါ်နဲ့ပြစ်ပခါကြပြူကြည့်လာတယ်အဲ့တော့အဲ့တဲ့ဆိုးတဲ့ကိစ္စကတော့မသိအောင်မရှိအောင်ပေါ့ဗျာဆိုတော့ကျွန်တော်တို့ကဒီကိစ္စကိုရုံးချက်ပေါ်လက်ရှိအစိုးရစိုးစားနေတခုပဲမြင်နေအဲ့ဒါပါလေဆိုတော့ပြောပြလေဒီ independent inquiry ပေါ်တော့အခု commission တစ်ခုဆက်ပြီးလုပ်နေတယ်ကဲဒီသူတို့လုပ်နေတဲ့ထွက်လာတဲ့ရလက်ကအချိန်လောက်တယ်နိုင်ငံတကာကိုဖြေရောက်လို့ဖြေရောက်တယ်ဆိုတော့ပြဿနာမရှိဘူးမဟုတ်ဘူးဆိုလို့ရှိရင် PPR အဆက်ရှိနေတယ်သူတို့အပြင်းပါပါအချိန်နဲ့အလီဟာမျိုးမြင်နေရတယ်အဲ့ဒါကတော်တော်ဆိုးပါတယ်
โอเคคุณที่อาจารย์สุเนี่ยเจซุบสรุปว่าเราดีไดรี่ไลน์ซีซั่นมาปาวินสุเนก็สะตั่วท่าได้ปกติติชูไลน์กูรีไลน์มามายောက်นี่ไปได้อย่างซ้อม2ก็တော့เล่ไปขึ้นมาได้ยางกุมิก็โกสไลน์ปวยกุมขึ้นไปได้โกสไลน์ปวยกุมตัวละสุเนโลยาบาได้ครับ
โอเคดีพี่อ่ะดูเลยมาโนต้าเจเนติเซลครับแล้วก็ฉะนั้นไม่ทิ้งใครในนี้นะแต่แล้วเลยคือว่าดีเซลอ่ะก็อานาซีเนี่ยก็ဒီတော့ PR ရော PR ရော PR မရှိခဲ့နဲ့အမြင့်တက်တဲ့ပြည်နေဆိုတော့ဒီလိုလာမှာမဟုတ်လို့ကျွန်တော်မြင်နေ။အဲဒါအခုဘယ်လိုဒီကတင်ပြရဲစမ်းနဲ့ဒီကတင်ပြရဲအဆောင်မှာသဘောထားပြောနေတယ်။ AIC ကရဘီသာဖြစ်ဖို့
ဒါတာပေးပြီးတော့မှအခွင့်အရေးယူချင်တယ်တော့အီးအီးရဲ့ဆုံးဖြတ်ချက်ကအင်တာဟန်တယ်ဒီကမ္ဘာကိုအာနာရှင်တို့ကနိုင်ငံကြီးမှာဝင်ရောက်ဆုံးဖြတ်နေတယ်ဆိုတာပြည်သူလူထုမတိုက်ရတဲ့အုပ်ချုပ်ရေးအုပ်စာကစိတ်တော့အောင်ပုတ်ကူကျဲတက်ချက်ထားပြီးတော့မှဖိအားပေးတဲ့အစ်စာဒီလိုမှန်တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လည်းဆိုရင်တော့ဒီပီလူ2ရောအဲဒီလိုနိုင်ငံတကာရောဖိအားမပါရဲနဲ့ဘယ်အောင်စမ်းကြည့်လို့နေတဲ့အမျိုးသားပြည်နယ်ပြည်နယ်ဆိုတဲ့အစ်စာကဒီလူတွေကလူတွေမှအာဏာရှင်အဲစာဖန်နဲ့အုပ်ချုပ်ရာခရီးကမျိုးမျိုးနဲ့အစ်စာတွေကလည်းအဲ့ဒီအဖြစ်ကိုဝင်လာတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ကြောင့်ဒီဖိအားကတော့ဟိုအထက်ကျတော့အထက်ကြီးပြမှာတော့ဒါကြောင့်လို့ဆိုရင်တော့တနိုင်ငံလို့ပြတဲ့အခါတည်းမဟုတ်ဘူး။အဲ့ပါစံဒီတစ်ခါတည်းမှာဖိအပ်တဲ့ဥစ္စာတွေကဒါမှအဆင်ပြေတယ်ဒီတစ်ခါတည်းကလည်းအဓိကအလုပ်လုပ်နေတဲ့ချက်ပြီးရောချက်ပြီးရောအားလုံးကိုချိန်ပြီးတော့ဒီအမှုခွင့်ရှိတဲ့ဥစ္စာတွေကိုစမ်းသပ်နေတယ်။အဲ့ဒါဆိုလူတွေတတ်ချက်မှုတွေဆိုတာလည်းမဟုတ်ပါဘူး။ဒီလိုလူကြီးဆိုထားတာအမှုနဲ့တက်လို့ပြ။အဲ့ဒါကိစ္စကအကျိုးပေးပြီးပြချင်းရှင်ရလည်းမဟုတ်ဘူး။ဒီဖိအပ်ကလည်းဒီလိုတွေကကြီးခါလိုက်တာဆိုကျွန်တော်တော့လည်းမလုပ်ဘူးလို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ပါဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်ကြောက်ကကိုစင်မဲအောင်ဖြစ်ပါတယ်ကိုစင်မဲအောင်ရဲ့သဘောထားလည်းလိုရင်းတူချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
Hello
ဟုတ်ကဲ့ကိုစင်မဲအောင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အတူရလေးစစ်တပ်ကိုဟုတ်ကဲ့ကာကွယ်ပေးနေကြတယ်ဟုတ်ကဲ့ဒီကြက်တွေကိုပြောရလို့ပေါ့နော်ဒီအစီအစဉ်မှာအလုံးကျွန်တော်ကတော့ဘောနာမျိုးပြောနေကြတယ်ကာလာတယ်တော့ဆိုတော့အပေါ်မှာသိခိုက်ပြီးအမေနဲ့ကြီးနိုင်တယ်လို့ပြောနေတယ်မြန်မာကနေအောက်ကကျားတော့အင်းဟိုလည်းသိကြမှာတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုစင်မင်းအောင်ပို့ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ယူရလည်းအားမကိုးပါဘူး NLD လည်းအားမကိုးပါဘူးစစ်တပ်ထဲမှာရောရဲထဲမှာရောမိတ်ဆွေအကောင်းတွေရှိပါတယ်ဟုတ်ကူအလုံးတို့ကိစ္စမှာလည်းဟာလာအတည့်ခံဖြစ်တဲ့ဒီဥစ္စာဆိုရင်အမှန်တရားကိုပေါ်ထုတ်တယ်။ဟာလာဒီခါမှာဖြစ်သွားတယ်မွတ်စလင်တွေကကိုယ့်ရဲ့ကိုယ်မိရှုပြီးထွက်သွားတယ်ဆိုပြီးတော့အုတ်ထုတ်တွေစောင်းတွေခင်းနေစောင်းပြီးတော့မိရှုသွားတယ်ဟာလာ NLD ကတည်းက၆တန်းရှိရင်ပြပေးပါလို့ပြောတယ်။အဲ့ဒီပုဂ္ဂိုလ်တွေကဟိန္ဒူကန်တဲထဲမှာလည်းရှိပါတယ်။သူတို့ကဟိန္ဒူတွေပါသူတို့ဓာတ်ပုံရိုက်တဲ့လူတွေသူတို့ဝိုင်းပန်ပိုးတဲ့လူတွေခေါ်ယူပြီးတော့စစ်ဆေးပေးပါအဲ့ဒါတမ်းမတော်နဲ့ဒီတဲ့ကြီးကိုအားဟိုအားကိုပြောပါတယ် NLD လည်းအားမကိုးပါဘူး UN လည်းအားမကိုးပါဘူး ICC လည်းအားမကိုးပါဘူးလို့ဒီလောက်ပဲပြောချင်ပါတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုတမ်းမတော်ဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တို့ဒီ email နဲ့ပေးဖို့ဆွေးနွေးတာစာတချို့လည်းရှိနေပါတယ်ဒီထက်ကအရင်ဆုံးကတော့ American ပြည်အစိုးရမောင်တက်တနာရဲ့ပေးစာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ARS ရဲ့အကြံဖတ်သမားတွေကြောင့်ဖြစ်ပေါ်လာတဲ့ရခိုင်ရေးကိုကုလသမဂ္ဂအပါဝင်နိုင်ငံတကာရဲ့ PRP အရေးယူမှုတွေဟာမြန်မာဒီမိုကရေစီအတွင်းကုပြောင်းရေးကိုပုံမခက်ခဲကြမ်းတမ်းသွားနိုင်သလိုစစ်အာဏာရှင်ဘဝကိုပါကြောက်ရွံ့သွားနိုင်ပါတယ်။အစပထမတော့စစ်ကောင်းဆောင်တွေကိုပြစ်မှတ်ထားကြတယ်။ကာလအပိုင်းခြားတစ်ခုအထိနိုင်ငံတကာအတိုင်းဝိုင်းကမျှော်လင့်ထားသလိုဖြစ်မလာဘူးဆိုရင်အစိုးရကိုပါပြစ်မှတ်ထားလာကြမှာမလွဲ့ဧကန်ပါ။ဒီလိုဆင်ခဲဖြစ်လာပြီဆိုရင်စီးပွားရေးလူမှုရေးနိုင်ငံရေးအကျပ်တဲတွေပါတိုးပွားလာနိုင်ပြီးတော့လူမျိုးရေးဘာသာရေးအတွင်းဆောင်ပဋိပက္ခတွေဖြစ်ပေါ်လာနိုင်ပါတယ်။အထူးသဖြင့်အကွက်ကောင်းချောင်းနေတဲ့အမျိုးသားရေးလှုပ်ရှားသူတွေနဲ့အစိုးရဘက်မှကျေနပ်သူတွေပေါင်းစုသွားနိုင်ပြီးတော့နေရာဒေသအနှံ့စုပူမှုတွေဖြစ်ပေါ်လာနိုင်ပါတယ်။ဒီအခါအစိုးရအုပ်ချုပ်မှုအောက်မှာမရှိတဲ့ပြည်ထောင်ရေးအကြံဖက်ကင်တွယ်မှုတွေကြုံလာရနိုင်ပြီးတော့မတည်ငြိမ်မှုတွေကနေတဆင့်စစ်အုပ်ချုပ်ရေးဘက်ကိုပြန်လည်ရောက်သွားနိုင်ပြီးအမျိုးသားပြန်လည်တင့်မြတ်ရေးလမ်းကြောင်းမှာလွဲချော်သွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ American ပြည်အစိုးရမောင်တသနာရဲ့စာပါ။သူကတော့ဒီအချိန်ကာလတစ်ခုမှာဒီမျှော်လင့်ထားလို့ဖြစ်မလာရင်ဟိုစစ်တပ်တွေမဟုတ်ဘဲနဲ့အရသာစိုးရွားကိုလည်းပြစ်မှတ်ထားခံရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်။နောက်ဆက်တွဲအနေနဲ့ကဒီနိုင်ငံရေးချက်တဲ့ပေါ်ပြီးစစ်တပ်ကအာဏာပြန်ယူတဲ့အဖြစ်မျိုးထိတော့ဖြစ်နိုင်တယ်ဆိုပြီးသူကပြောပါတယ်။ဆိုတော့ကိုအောင်သူငယ်သဘောထားသိချင်ပါတယ်။ဒီလိုမျိုးပေါ်လေအခုဒီလိုနိုင်ငံတကာ PR တွေကနေပြီးတော့ဒီလိုနိုင်ငံရေးချက်တဲ့ပေါ်လာနိုင်တဲ့အထိနောက်ဆုံးဟိုစစ်တပ်ကနေအာဏာပြန်ယူနိုင်တဲ့အခြေအနေမျိုးထိဖြစ်နိုင်တဲ့အန္တရာယ်မျိုးတကယ်ရောရှိလို့လားကိုအောင်သူငယ်။
ဟုတ်ကဲ့ကျွန်တော်နှစ်ပိုင်းလောက်တော့ခွဲပြောခြင်းလဲခင်ဗျာ။ကျောပတ်ထမတဲ့ဘာသာတော့နိုင်ငံတကာဖိအားပိုင်းမှာကျောအခုနေသားမှာတော့ဒီတက်မတော်ပေါ်မှာဟိုဝေဖန်ပြောဆိုနေရတယ်ရှိရဲ့နောက်တူးချင်းပေါ့နော်ဟို selective ဒဏ်ခတ်အရေးယူမှုပုံစံမျိုးတွေလည်းလုပ်နေတာရှိပါတယ်ကျောအဲ့တော့နိုင်ငံတကာဘက်ကလည်းဒီချက်ပို့ပြီးတော့ဟိုအရေးယူမယ်စသဖြင့်အားမျိုးတွေပြောလာတာရှိတာပေါ့ကျောအဲ့ဒီနေသားမှာတော့ကျွန်တော်မြင်တဲ့အပိုင်းကဘာလဲဆိုတော့နိုင်ငံတကာဘက်ကဖိအားပေးတယ်ဆိုလို့ရှိရင်
ရလကဘာထွက်စီကျင်တာလဲပေါ့ဆိုတော့ဒီအပေါ်မှာစနစ်တကျနဲ့ဟိုသူဘာခေါ်မလဲ benchmark ပေါ့နော်ဒီလိုအတိုင်းအတာထားတာမျိုးကြီးရှိကျင်တယ်အဲ့လိုမှမဟုတ်ဘဲနဲ့နိုင်ငံလုံးကိုဒီလိုတန်ဆာရည်ရွယ်မျိုးဆိုရင်တော့ဘာရလမှလည်းမထွက်ပဲနဲ့ကျွန်တော်တို့အတွက်ဆိုးကျိုးပုံများဖို့ဖြစ်စီမယ်လို့ထင်ပါတယ်နောက်ဒုတိယပိုင်းမှာကျတော့ကျွန်တော်တို့မြန်မာအစိုးရရဲ့ရည်တည်ချက်ပေါ့ဗျာကျွန်တော်တို့ကဘယ်လိုခံပြီးတော့အခုလက်ရှိပြဿနာတွေဖြေရှင်းမှလဲပေါ့နော်ဆိုတော့ဒီကိစ္စကအရေးကြီးတယ်လို့ထင်ပါတယ်ဆိုအထူးသဖြင့်တော့အခုကျွန်တော်တို့ရက်ခံနေတာကတော့ကျွန်တော်တို့ sovereignty လို့ခေါ်တဲ့အချုပ်အခြာအာဏာကိုဝင်ဆက်ဖက်ခွင့်မရှိဘူးဆိုတာမျိုးပြောတယ်။နောက်တစ်ခုကတော့အခုလက်ရှိဒီ Rohingya ကြီးပေါ့ဗျာရခိုင်ပြည်နယ်ရောက်ပိုင်းပြဿနာမှာဒီ UNDP UNHCR နဲ့ကျွန်တော်တို့ကရလဲမှုစာချုပ်တော့လက်မှတ်ရေးထိုးထားတယ်။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့က ICC ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘူးဒီလိုပယ်ချတယ်ဆိုတာမျိုးလောက်နဲ့ကိုဖြည့်ရှင်းနေတာပေါ့နော်ဆိုတော့ဒီလောက်နဲ့တော့ကျွန်တော်ထင်တယ်ဘယ်လိုလောက်ဘူးကျွန်တော်တို့ကဒီချက်ပို့တိုးပြီးတော့တန်တမာကြီးကိစ္စရောဒေသတွင်းနိုင်ငံတွေနဲ့ရောဟိုပို့ပြီးတော့ဆွေးနွေးမှုတွေရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျနောက်တစ်ခါကျတော့တိုင်းပြည်အတွင်းမှာကျတော့လေကျွန်တော်တို့ဒီဒီမိုကရေစီကြီးကြောင်းလေးပဲလူ့အခွင့်အရေးကိစ္စတွေပေါ့နော်ဒီချက်ပို့ပြီးတော့လေးစားလိုက်မှာပို့နဲ့ပို့ပြီးတော့တကားဖွင့်ပြကြောင်းလေးမှုတွေဆက်လုပ်ဖို့တိုးလုပ်ဖို့လိုတယ်လို့ထင်ပါတယ်
โอเคกัวตัวนี้ซื้อเนี่ยเจซูอ่ะสรุปกูเตียต้วยตบอดาครับเนี่ยกูจนกูซ้อๆแล้วกูเตียตัวเนี่ยပြောทาพี่ล่ะว่าเดี๋ยวสิทธิ์ก็เปลี่ยนพี่ว่าโหนายให้มาวินลาไหนเนี่ยเฉินမျိုးတွေတော့ยอบ้าซ้อเลยสรุปแล้วซื้อนี่ซ้อพี่ล่ะว่าเออจนรอบต่อไปโหซ้อๆกัวตัวนี้ซื้อนี่ซ้อเลยหาเว้ยเสร็จพี่ซื้อนี่เสร็จขึ้นมาเลยกัวตัวนี้ซื้อนี่ล่ะแล้วกูเฉินที่ที่ต้องเปลี่ยนปုံนี่มาโหลงล้ําหมดไม่ရှိเตยอูสรุปอะกูจนเราที่นักงานกาพีอาร์นี่ยอบ้าพอสรุปอโซอ่ะเนี่ยสิทธิ์ဘက်ကဟိုတုံ့ပြန်ပုံလေးอ่ะกูတွေ့ရသလောက်ထိဆိုရင်လုံလောက်မှုရှိပြီလို့ကိုတရားသေးသုံးသပ်နိုင်လား
အစ်ကအဲ့လိုမလုံလောက်ဆိုမလုံလောက်မလုံလောက်လို့မဟုတ်ကြလက်ပြလက်ထိုက်တာတွေလက်ဖို့ကလောက်ချတာတွေလည်းအများကြီးပါတယ်ဗျာနော်လောက်ချရတဲ့တန်ကြတွေကြီးလာတယ်အရှင်းဟိုပေါ့တော့ကျွန်တော်တို့ဒီအဲ့နဲ့ထင်းအဲ့မယ်ညမှာပစိညက်ပေါက်ရမယ်အမိသားကိုကြောက်တယ်ဆိုတာကကျွန်တော်တို့ကတုံ့ပြန်မှုတွေလည်းအများကြီးလေးပြီးတော့အထင်းနဲ့တပြေးကြီးရမတုံ့ပြန်နိုင်တဲ့ကိစ္စတွေအများကြီးအော်အခုတော့တော့အခြေအနေရောက်သွားတော့ပေါ့နော်အဲ့ဒါပါလဲဆိုတော့ကျွန်တော်ဒီတန်တရာတန်တရာတွေပေါ့နော်အဓိကဒီအများကြီးအခုကကျွန်တော်တက်ထားတယ်ဆိုတော့ဒါတန်တရာတွေကိုကျွန်တော်ရှင်းဖို့ပြောလို့ရှိလို့ဒီကျွန်တော်တို့ဘက်ကအခုတော့တက်မလို့ရောလို့ပြီးတော့ကျွန်တော်တို့ဒီအခြေအနေစစ်ဆေးမှုတွေကိုနိုင်ငံတကာလက်ခံနေတော့ဒီကျွန်တော်တို့ကလုပ်ရမယ်လုပ်ရမယ်ဆိုတဲ့အခါမှာကျွန်တော်တို့ကနိုင်ငံတကာပြောတိုင်းခိုင်းလို့ရောမဟုတ်ကျွန်တော်တို့ဘာအဆုံးစားကကြည့်ရဆိုမှန်တယ်ဆိုတော့လည်းကျွန်တော်တို့ကလုံလောက်တဲ့အမြင်ပြမှာအဲ့တော့ကျွန်တော်တို့အားကြီးမပါဘဲနဲ့ကျွန်တော်ဆယောကမပါဘဲနဲ့နိုင်ငံရေးလူမျိုးရေးဘာသာရေးပြောကမပါဘဲနဲ့ကျွန်တော်တို့ညာဆင်းမှုညာဆင်းမှုကိုစဉ်းစားပြီးတော့ကျွန်တော်တို့ဘလောက်ပုံစံဖော်ထုတ်ပြီးအရေးယူနိုင်လဲဆိုရင်အပေါ်မှာမှုကြည့်တယ်ကျွန်တော်တို့ကကိုယ်စီအောင်ကိုယ့်ဘက်ကလက်စစ်လိုက်ထိုက်တာတွေလုပ်တယ်ဆိုလို့ရှိလို့ရှိရင်အဲ့နိုင်ငံတကာကလည်းကျွန်တော်တို့ဘလို့ကပြောခွင့်ဟာခွင့်မရှိအောင်ပေါ့နော်ထောက်နိုင်ရမယ်နောက်တစ်ခုကအရေးကြီးဆုံးတဲ့ဆက်ကပါလို့ဆိုတော့ကျွန်တော်တို့ဒီဒီမှာအဲ့ဒီတက်ဖြတ်မှုတွေကရှိကြတယ်ဆိုလို့ရှိလို့ရှိရင်အကုန်လုံးဟုတ်ကဲ့ဒီရေးယူလိုက်တဲ့သတင်းရှိလို့ပြန်လာမယ်ဒီလိုနဲ့ပြန်လာရဲသွားမယ်ဒီတက်ရှိရှိရတယ်နောက်ပါနေပြီးတော့ပြောဒီလိုက်လာမယ်နဲ့ကျွန်တော်တို့ဒီလို encouragement ပေါ့တော့ကျွန်တော်အားပေးဖို့ပေါ့နော်ယုံကြည်မှုတွေဟလာဟိုတန်တရားကြောက်ပါလာတဲ့ကိစ္စတွေဖြစ်နိုင်တယ်ဒါဆိုဒီအခုတော့ကျွန်တော်တို့ကဒီကိစ္စပေါ်မှာအများကြီးတည်သွားတာဘာဖြစ်လို့တည်လို့ဆိုအပြင်မှာပြောနေကြတဲ့ဟာကကျွန်တော်တို့လူလူထောင်နဲ့ချီပြီးတက်ခံလာရတယ်လို့ပြောနေကြတာဖြစ်လို့ပြောကြောင်းမလို့ဒီခန္ဓာကိုယ်တွေဒီအလောင်းတွေကိုဖော်ဖို့နေရတာကအရန်ကိုအားတက်တယ်ဆိုဒီကလည်းဖြီးဖို့ဆိုတာကျွန်တော်တို့ကိုအတွင်းမှာရှိတယ်ကျွန်တော်တို့အင်အားနဲ့ကျွန်တော်တို့ရှိတဲ့ဥပဒေနဲ့ဟာတိတိကျကျလုပ်တယ်ဆိုလို့ရှိရင်တကယ်တမ်းဘာအဆဲမှမထားပဲနဲ့တာဝန်ယူမှုပေါ့နော်တာဝန်အထူးရောက်တော့တမတော်ခေါင်းဆောင်တွေတော့ဖြစ်လာရင်အပနာမများရင်များတယ်လို့တာဝန်ယူသူယူထားတယ်ပြီးတော့တာဝန်ယူပြီးတော့ကျွန်တော်တို့ခံသွားမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကဟိုနိုင်ငံတကာလည်းပြည်နယ်နိုင်ငံပြည်ပြင်းမှာလည်းအမှန်တော့ကောင်းတယ်ကျွန်တော်တို့ဥပဒေနဲ့ပတ်သက်ပြီးတော့ဟာဥပဒေစိုးမှုနဲ့ပတ်သက်ပြီးတော့ဟာဒီခေါင်းဆောင်တွေရတော့မှကျွန်တော်လိုက်လာရဆိုတော့အော်လောက်ရတယ်ဆိုကျွန်တော်တက်ပြီးရတယ်အကောင်းဘက်ကိုရောက်မယ်အုပ်ချုပ်ရောကျွန်တော်ဒီဥပဒေရောကျွန်တော်တို့ဒီကျွန်တော် view of law ကျွန်တော်တို့လည်းဒီ democracy ဟလာဟိုစနစ်တစ်ခုကိုကျွန်တော်တို့ဟိုအကောင်းထဲပေါ်တဲ့နေရာမှာအများကြီးအားရဖြစ်မယ်ဆိုတော့ကျွန်တော်တို့ဒီလိုလုပ်ဖို့ပဲကျွန်တော်မြင်ပါတယ်ဒီလမ်းကပါလေကျွန်တော်တို့ဒီအကြအရာတွေလွတ်မြောက်နိုင်တယ်နားလို့ပြောပါတယ်ဗျဟု
တ်ကဲ့ဆိုတော့ကိုတရားစွန့်ရချေစုပါနောက်ကျွန်တော်တို့ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာကျန်နေပါသေးတယ်တူဦးကတော့ကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေကျွန်တော်အချိန်မများဆက်စားမကျန်တဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်တို့ဒီမှာနေမှာအရေးရတဲ့ရည်ရစီအမှန်တရားကြီးရတယ်နော်အရေးရတဲ့ရည်ရစီဆိုရှင်ခေါ်ကြလို့နေရတာကကျွန်တော်တို့ဒီမှာနေတဲ့ပြည်သူ့ချက်နဲ့ရေးကြတယ်အားကိုကြောက်နေရပါဘူး ်တဲ့အများကြီးကြီးပါတယ်ဘယ်ကမှမိသားပြန်ရင်းချစီနေငွေကြေးမှာလူလာတဲ့ဒီလိုရှိတယ်လူလာတဲ့ဒီလိုရှိတယ်ဒီကွာလားရှိနေတာလေခင်ဗျအဲဒီမှာပြပြမယ်ခေါင်းကြီးကချက်ချက်ရှိ
โอเคโกซูเอ๋ยเราเฉยๆไม่ใช่ไม่ใช่ด้วยโหลยตูชินเลยเนี่ยฉုတ်ไปซื้อนี่ไปครับ
โอเคโอเคครับคงกว่าจะคิดดีๆนี่เราก็มีตะไคร้นึงก็ได้ครับนะเนาะถ้าเข้าไปเนี่ยมันก็มีสาดด้วยสาดนี่คือการที่สาดนี่เชื่อแล้วก็ชื่ออ่ะด้วยครับชื่อๆนี่ก็สาดมากมากครับถ้าคิดขึ้นมาคงจะต้องโหเนี่ยนี่ก็ต้องกระทั่งจะชนะไปแล้ว
ကိုကိုကိုစိုးရေကျွန်တော်နောက်တူကိုလှည့်ပေးလိုက်ချင်ပါတယ်ခင်ဗျာကျွန်တော်အချိန်တိတ်မချန်တော့လို့ပါနောက်တူကတော့ကိုတီးလည်မှုကထိုင်းနိုင်ငံပါကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကဒီစစ်တအစိုးရတို့လှုပ်ဆောင်ချက်တရားတော့ယူတာမှုမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာဘာလို့လဲဆိုတော့နော်အခုပြဿနာတွေကတို့ချီကံတော့ငင်းနေတာပဲကျွန်တော်တွေ့နေရပါတယ်ခင်ဗျာဒီတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်နော်နိုင်ငံကဖြစ်အားတော့အမတမလိုရပါတယ်မဟုတ်လို့ရှိရင်တော့ကျွန်တော်တို့ခြားသောတိုင်းရင်းသားတွေကိုနော်ပြဿနာဆက်ပြတ်ပြီးတော့ရှာဖို့ပြည်နဲ့ဆက်နေတော့ပြဿနာလုပ်ဖို့ဆိုတော့တို့ကတော့အမြဲတမ်းလက်ဆောင်နေတာဖြစ်ပါတယ်ကဖုန်ကြီးဟောင်းပါတို့ကတော့ပြဿနာရှာနေတယ်ကျွန်တော်တွေ့နေရပါတယ်အဲ့ဒါကြောင့်မို့နော်နိုင်ငံကဖြစ်အားအမတမလိုရပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်တို့ Facebook ကနေပေးထားတဲ့ဆိုစာချုပ်လည်းရှိနေပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ခင်ဗျကိုဇော်မင်းဦးဆိုသူကတော့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အဓိကကြတဲ့စစ်တပ်ကိုအရေးယူပေးစေချင်ပါတယ်တဲ့နောက်တစ်ခါကိုဇော်လေးရိုးမမောင်ဆိုသူကတော့လူအခွင့်အရေးကိုအစိုးရကရောစစ်တပ်ကရောပြည်သူလူထုကပါအားလုံးလေးစားလိုက်နာမှဒီမိုကရေစီကျလိမ့်မယ်လို့ထင်ပါတယ်တဲ့ဗျာနောက်တစ်ခါကိုမျိုးမြင့်ဆိုသူကတော့ကျွန်တော်ကတော့မော်လိုက်မျိုးကမျိုးမြင့်ပါကာကြုတ်နဲ့တကွာစစ်ကောင်းဆောင်တွေကို ICC ခုံရုံးကနေအရေးယူစစ်ဆေးဖို့ထပ်ပေါ်လာတာကိုထောက်ခံပါတယ်တကယ်တော့စစ်ကောင်းဆောင်တွေဟာကိုပြုတ်ခဲ့တဲ့အမှုကိုမခံဘဲရှောင်နေကြသူတွေသာဖြစ်ပါတယ်တဲ့ကိုအောင်လုံးကြီ
းဟုတ်ကဲ့ဖတ်ပြရကျေးဇူးပါဆိုတော့ကျွန်တော်ဟိုအစီအစဉ်ကလည်းအဆုံးသတ်ဖို့3မိနစ်လောက်တော့ရှိပါသေးတယ်ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာအခုကျွန်တော်တို့ဒီပြပဖီအားတွေကိုရင်ဆိုင်နိုင်မှုဆိုရင်ပြည်တွင်းမှာညီညွတ်ဖို့ပိုရေးကြီးရဆိုပြီးတော့စဉ်းစားချက်တွေလည်းရှိပါတယ်ဆိုတော့ဒီလိုပြည်တွင်းမှာညီညွတ်မှုရလာအောင်ကျွန်တော်တို့လုံနိုင်မဲ့အခြေအနေမျိုးလုံနိုင်မဲ့နည်းလမ်းမျိုးတွေဘာတွေများမြင်မိလဲ
ဟုတ်ကဲ့ဟိုလက်ရှိအစိုးရကတော့ပေါင်းစုအင်အားဆိုပြီးတော့ပြီးခဲ့တဲ့မိကုန်းဒီမှာပြောတာရှိပါတယ်ဆိုတော့ဒါနဲ့ဘယ်လိုပုံစံပေါင်းစုအင်အားလဲဆိုတဲ့ဟာမျိုးဖွင့်ဆိုရှင်းပြတာလည်းကျွန်တော်တို့မကြားတော့မကြားပါဘူးဆိုတော့တခုကတော့ရှိတာကကျွန်တော်တို့တိုင်းပြည်တွင်ဘလောက်ညီညွတ်ညီညွတ်ပေါ့နော်နိုင်ငံတကာဘက်ကအခုလိုဖြစ်လာလဲဖိအားတွေနောက်တစ်ခါနိုင်ငံတကာဘက်ကအချင်းလွဲနေတဲ့ကိစ္စအလုံးပေါင်းစုံကတော့ကျွန်တော်ထင်တယ်တော်တော်ရှုပ်ထွေးတဲ့ပြဿနာပါတော့အခုလိုပါအချိန်ကိုပြင်းမှလည်းဒါကြီးအလုံးလုံးကြီးပတ်စီပြောလို့ဆိုရလဲတော်တော်ခက်လိုက်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ကောင်းငင်းဆွေးနွေးရကျေးဇူးပါဆိုတော့ကိုတီယာသွေးရဲ့သဘောထားခင်ဗျအခုကျွန်တော်တို့ဟိုစဉ်းစားချက်တွေရှိနေပါတယ်ဒီလိုပြပပြားရေရောပါလာလို့ဆိုရင်ပြင်းမှလည်းညင်ညွတ်နဲ့လက်တွဲပြီးဖြည့်ရှင်းဖို့လိုရဲဆိုတော့ပြင်းမှအခြေခံရမယ်ဆိုတော့စဉ်းစားချက်မျိုးတွေရှိပါတယ်ဆိုတော့ဒီလိုဖြစ်လာနိုင်မဲ့အခင်းအကျင်းမျိုးနီလန်မျိုးရှိလာခင်ဗျအ
ဲ့တော့ရောဗျာဟိုဒီလိုတဲ့ဆက်ကျွန်တော်တို့ဒီလိုပြဿနာမှမဟုတ်ပါဘူးကျွန်တော်တို့တိုင်းပြည်ဒီလိုစီနိုင်ငံပြည်ကျွန်တော်တို့ပေါ်တော့ကျွန်တော်တို့လိုအပ်ချက်တွေအများကြီးရှိတယ်။အလားကျွန်တော်တို့အဓိကဉာဏ်ရည်တရားစီဆိုလို့ကျွန်တော်တို့ဒါဟိုမဖြစ်မနေလုပ်တင်တဲ့အလုပ်တွေပေါ့နော်။အဲ့တော့ဒီလိုကိစ္စမျိုးမှာဆိုကျွန်တော်တို့ပြဿနာတွေအများကြီးအလားရှေ့မလောက်တဲ့ကိစ္စတွေအများကြီးရှိတယ်။အဲ့တော့မီးလို့ရေးဆိုတာတော့ကျွန်တော်တို့ဘာလို့လို့လိုအပ်တာပဲဗျာဒီကိစ္စမှာမဟုတ်ဘူးပေါ့နော်။အခုဒီကိစ္စပြဿနာတဲ့ခါကျပုံပြီးလိုအပ်ပါတယ်။ဘာပြောလဲဆိုတော့ကျွန်တော်တို့ဒီပြဿနာတွေအတူတူရှင်းမယ်အတူတူခံမယ်ပေါ့နော်။ဟိုအခုကျွန်တော်တို့ဆက်ဆွဲတတ်ပြီလေပတ်သက်ပြီးဒီကိစ္စလည်းပြောက်ကြောက်ဒုက္ခမပေးဘူး။ပြောက်ကရှင်းနေတော့နောက်တစ်ယောက်ကနောက်ကနေဒီလိုကျွန်တော်တို့မပြောဘူးရှင်းမထားဘူး။စသည်ဖြင့်ပေါ့နော်။ဟိုကူညားမယ်နေရာမှာမကူညီဘဲနဲ့အနောက်ဆက်တော်ပေးတဲ့ကိစ္စမျိုးတွေကကျွန်တော်တို့ကမြင်နေရပါပေါ့နော်။ဒါတော့ကန်လန်လုပ်တဲ့ကိစ္စတွေလည်းရှိတယ်။ဆိုတော့ဟိုတင်းတင်းမီမီလို့မပြေမပြေရှင်းလို့မရတဲ့တော့ပြဿနာတစ်ခုကျွန်တော်တို့အခြေခံဥပဒေအရကျွန်တော်တို့ကအာဏာရရဲ့ပါတီကဟိုအားလုံးကိုစီမံရတာမဟုတ်ဘူး။ကျွန်တော်တို့ကတက်လို့ပါတယ်ဆောက်တာကျွန်တော်တို့အောက်ပါလေကျွန်တော်တို့အလားဒီကျွန်တော်တို့နိုင်ငံရဲ့ခေတ်ရဲ့သဘောတရားအရကျွန်တော်တို့ဒီအတိုက်ခံလက်ရှိဒီလိုအမျိုးသားရေးအားစုကိုကျွန်တော်တို့ပြတ်တော်ပြန်သားအားစုကိုလက်ရှိရတာကျွန်တော်တို့နိုင်ငံရဲ့ဇက်ကုံကြီးတော်တော်လေးကိုဟိုလူကြုံတတ်ဆုံးရှိတယ်အဲ့တော့အဲ့ဒီဒီအားလုံးတကြည်တဲ့အပြန်တော့ဘူးဆိုတော့တော်တော်မလွယ်ဘူးမလွယ်လို့လေကျွန်တော်တို့ကဖြစ်ချင်းလို့လည်းမရဘူးတယောက်တစ်ပေါက်လေဆိုတော့ဒါကတော့ပြေကြတယ်ကျွန်တော်တို့ကဒီလမ်းဆက်နေရမယ်ဒေါ်ဆန်းစီကြီးကလည်းအားလုံးရှောက်နေတဲ့လမ်းတစ်ခုကိုသူကခင်ပြီးအားလုံးယုံကြည်အောင်ဆက်ပေါ်နေပေါ်လို့ရယ်ပြန်တဲ့လူပြရတဲ့အဲ့ဒီလမ်းကိုတလို့ရယ်တော့တိုင်းပြည်နဲ့အောင်ကြည့်ပြီးအားလုံးကြရတယ်ဆိုတော့ဘုံဥစ္စာဒီဘက်ရှိတော့ဆိုးလို့ပဲရှိရယ် ကျွန်တော်တို့ဒီလက်ကောင်းရမှုလည်းမရှိတဲ့ဒီကိုအားလုံးဒုက္ခအားလုံးကိုကာစီခံရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆက်ပြေးကြအောင်လို့ရှိတယ်။မဟုတ်ရင်တော့ဒီလိုကြီးရုပ်တရားတစ်ခါတည်းကစဉ်းစားလို့မရဘူး။အားလုံးကစဉ်းစားဖို့အချိန်ကြမှာလို့လည်းပြောချင်ပါတယ်။
ဟုတ်ကဲ့ဆိုတော့အကျုပ်အနေနဲ့ကျွန်တော်ကိုအောင်သူငယ်ကိုလည်းတစ်ချက်မေးချင်ပါတယ်ကိုတီယာသွေးဆွေးနွေးကြတဲ့အထက်မှာဒီလိုပေါ့လေကြည်ရင်းညီညွတ်ရေးယုံကြည်မှုတည်ဆောက်ရေးမှာတစ်ဖက်နဲ့တစ်ဖက်ဟိုဘယ်ဘက်ကအရင်စဖို့လိုနေတယ်လဲတချို့ကပြောတာတော့ NLD ဘက်ကအရသာစုရဘက်ကလောက်တာရှိနေမယ်စစ်တပ်ဘက်ကပါမလာတာမျိုးတွေရှိရဆိုတော့ထောက်ပြချက်တွေလည်းရှိနေတာဆိုတော့လေ
ဟုတ်ကဲ့ဟိုကျွန်တော်ထင်တယ်စစ်တပ်အရက်တဲ့ဆက်ဆံရေးကတော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့ရှေ့လျှောက်အနာဂတ်တစ်ခုလုံးအတွက်လည်းအရေးကြီးပါတယ်ကျွန်တော်တို့ကတော့ဟိုကျွန်တော်တို့ democratic transition ပေါ့ဗျာ democracy အပြောင်းလဲအသွင်ခုပြောင်းရေးဆိုတဲ့ဟာမှာကျတော့ဒီစနစ်အစ်စ်ကတည်ဆောက်နေတဲ့ကာလမှာစနစ်ဟောင်းကလည်းဆုတ်သွားပြီးတာမဟုတ်ဘူးဗျာရှိနေသေးတယ်အဲ့တော့အဲ့ဒီတစ်ဖက်ပေါင်းစည်းပြီးဘယ်လိုလုပ်ကြမလဲဆိုတော့အတော်လက်ခက်ခဲတဲ့ကိစ္စပါအမှုပညာလည်းဆန်တဲ့ကိစ္စလို့ထင်ပါတယ်ဆိုတော့အဲ့ဒီအခြေအနေမှာတော့လက်ရှိအစိုးရကဒါကိုဘယ်လောက်ထိသွားပါတန်းတန်းနဲ့ဘယ်လိုလုပ်သွားမလဲပေါ့နော်ကျွန်တော်ဒါအပြင်ကြီးကြီးပါတယ်နောက်တစ်ခါအခုနိုင်ငံတကာကိစ္စတွေကပါလာတဲ့အခါပိုအရေးကြီးပါတယ်ခင်ဗျာ
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပွဲဥအောင်သူငယ်ဥတီယာသွေးကိုယ်တိုင်ဆွေးနွေးသူတွေစာရေးသားပြဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းထူးခြားပြုတင်ပါတယ်ခင်ဗျာ။